ယူကရိန်းအတွက်တော့အမေရိကန်ကမိုင်းလက်နက်တွေထောက်ပံ့မယ်လို့အတည်ပြုပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းကြားဒီနေ့ဗိုလ်တုနေမှာပဲဒရုန်းတွေနဲ့နေရာတော်များများကိုအပြန်အလှန်တိုက်ခတ်တိုက်ခိုက်ခဲ့ချိန်မှာအခုလိုကတိပေးအတည်ပြုလိုက်တာပါ။ယူကရိန်းတပ်တွေအတွက်မိုင်းလက်နက်တွေမကြာခင်ထောက်ပံ့ပေးမယ်လို့အမေရိကန်ဘက်ကအတည်ပြုပေးလိုက်ပါတယ်။ဒီနေ့တိုက်ခတ်မှုတွေအတွင်းမြို့တော်မော်စကိုနဲ့နိုဂရက်အာရိုစမန်လစ်ကဒေသတွေပါဝင်မြို့ကြီးပေါင်း30လောက်ကိုယူကရိန်းဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးအဲ့ဒီထဲကအစင်း50လောက်ကိုကြားဖြတ်တချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပြောထားပါတယ်။ယူကရိန်းဘက်ကပြောဆိုရမှာလဲမြို့တော်ကီဖ်အပြင်ချက်ကစေ၊ဒိုနက်စ်၊ဇပိုရီယာမြို့တွေပါဝင်မြို့ပေါင်းတဒါဇင်လောက်ကိုဒရုန်းအစင်းပေါင်း120ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒီထဲဒရုန်း56စင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းတပ်ဖွဲ့တွေအတွက်မိုင်းလက်နက်တွေပေးမဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကမနေ့ကပဲအတည်ပြုပြောဆိုလိုက်တာပါခင်ဗျ